ားရှင်များရှင်အခုချိန်ဟာတိုင်းသားအလုံးအေးဒူပူများလက်တွဲနေထိုင်ရမယ့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးပေါ်ထွန်းဖို့ကြိုးစားနေခြင်းလည်းဖြစ်ပါတယ်။ဒါကြောင့်ညီညာမပြည်သားပြည်သားမစပားရှိဝါဝင်နိုင်မှာဖြစ်တာကြောင့်တောင်သူနဲ့ငြိမ်းချမ်းရေးအကြောင်းဆွေးနွေးတင်ပြသွားမှာပါ။ငြိမ်းချမ်းရေးဟာအားလုံးအတွက်လိုအပ်ပါတယ်။ဘာကြောင့်လဲဆိုရင်တိုင်းပြည်ကမငြိမ်းချမ်းဘူးစစ်ပွဲတွေဖြစ်နေမယ်ဆိုရင်စစ်အသုံးစရိတ်တွေကတိုင်းပြည်အတွက်ဝင်ထုတ်ဝင်ပိုးဖြစ်လာပါမယ်။စစ်အသုံးစရိတ်တွေကြောင့်တိုင်းပြည်ကပိုပိုဆင်းရဲလာပြီးအစိုးရအနေနဲ့ပြည်သူတွေရဲ့ကျန်းမာရေးပညာရေးတွေကိုမဆောက်ရှောက်နိုင်တဲ့အနေအထားကိုရောက်မဲ့အပြင်ကျန်တဲ့ခဏတွေမှာပါဖွံ့ဖြိုးရေးလုပ်ငန်းတွေနှောင့်နှေးရတာတွေဖြစ်ပေါ်လာမှာပါ။တိုင်းပြည်တပြည်တိုးတက်ဖို့ဆိုတာငြိမ်းချမ်းရေးရှိမှတိုးတက်နိုင်မှာပါ။မငြိမ်းချမ်းတဲ့တိုင်းပြည်မှန်သမျှဘယ်တော့မှမတိုးတက်နိုင်ပါဘူး။ကမ္ဘာနိုင်ငံတွေထဲမှာမငြိမ်းချမ်းတဲ့အရှေ့အလယ်ပိုင်းနိုင်ငံတွေကိုပဲကြည့်ကြည့်ပါ။ငြိမ်းချမ်းရေးမရှိတော့အာမခံချက်မရှိတဲ့အတွက်စီးပွားရေးနဲ့ပတ်သက်တဲ့ယင်းနှိမ့်နှံသူတွေလည်းမသွားရဲကြပါဘူးကြီးလန့်စားစားရည်တည်မှုတွေနဲ့သူတို့ဘဝဖွံ့ဖြိုးတိုးတက်မှုတွေကိုမလုံနိုင်ကြပါဘူးနိုင်ငံတကာကိုဥပမာအနေနဲ့ကြည့်ရင်တော့ငြိမ်းချမ်းရေးကမရှိမဖြစ်လိုအပ်နေတာကိုအထင်ရှားတွေ့ရမှာပါငြိမ်းချမ်းရေးဆိုတာတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာပဲလိုအပ်နေတာမဟုတ်ပါဘူးပြည်သူတွေရှိတဲ့နေရာမှာငြိမ်းချမ်းရေးကရှိနေဖို့လိုအပ်ပါတယ်။ငြိမ်းချမ်းရေးဆိုတာတောင်သူတွေအတွက်အဓိကလိုအပ်တဲ့အရာဖြစ်တဲ့အကြောင်းကိုပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသမဂ္ဂရဲ့အတွင်းရေးမှူးဒေးဗစ်လမ်းမြင့်ကအခုလိုပြောပါတယ်
။ဒီတောင်သူလယ်သမားတွေဟာသူတို့ရဲ့လေဟန်ကြီးတွေကိုတရားဝင်ပိုင်ဆိုင်မှုကိုသူလှုပ်ထားတာမရှိပါဘူးခင်ဗျအများစုက။အဲ့ဒီခါမှာမတမာတဲ့လူတွေပေါ့နော်။ဒီလေဟန်ကြီးတွေကိုရရှိအတွက်စာရုံးစာတမ်းတွေလုတ်ပြီးတဲ့ခါမှာဒီမြေငမ်းလေလေသမားတွေကိုသူတို့ရဲ့ညီတွေကနေပြီးတော့ပြင်ထုတ်တာကိုဖေးရပါတယ်အဲ့လိုပြင်ထုတ်တဲ့အခါမှာလေသမားတွေဟာသူကြီးကျော်သူတွေအဖြစ်ပုံမှန်မျိုးစုံတက်ပြီးတော့တရားစွဲဆိုခြင်းထောင်ချခြင်းကိုခံရတွေ့ရပါတယ်ကျောင်းဒီလိုဖြစ်တဲ့နေတဲ့အနေအထားတွေကိုဘယ်သူမှမလဲဆောင်ရွက်ပြင်းထန်ခြင်းမရှိပါဘူးကျောင်းလေသမားတွေရဲ့ဘဝဟာဉာဏ်ရည်ဟာအမှန်တမ်းပဲလိုအပ်နေတာကိုကျောင်းသိရပါတယ်ကျောင်းတို့စစ်ပွဲတွေဖြစ်တဲ့နေရာတွေမကားလေနဲ့တောင်းလေသမားတွေရှိတဲ့နေရာတွေမှာပါငြိမ်းချမ်းရဲ့သူတို့ရဲ့ဘဝသူရဲ့လုပ်ငန်းတွေကိုဆောင်ရွက်ပေးနိုင်ဖို့ကအမှန်တန်အရေးကြီးပါတယ်ဆိုတာကိုလည်းကျွန်တော်တွက်ပြချင်ပါတယ်
။အဲ့ဒီလိုလေယာဉ်လုပ်ငန်းတွေဘဝရည်တည်ဖို့တိစောက်ထားတဲ့တောင်သူတွေရဲ့လယ်မြေသိမ်းခံရတာဟာသူတို့ဘဝမျှော်လင့်ချက်တွေကိုဖျောက်ပစ်တယ်လို့ခံရတဲ့အတွက်ဒုက္ခမျိုးစုံနဲ့လည်နေကြရပြီးမငြိမ်းချမ်းတဲ့ဘဝကိုရောက်နေကြရတာပါ။ဒါကြောင့်ငြိမ်းချမ်းရေးဆိုတာကလည်းတောင်သူတွေအတွက်အဓိကလိုအပ်တဲ့အရာဖြစ်နေပါတယ်။ငြိမ်းချမ်းရေးဟာအားလုံးနဲ့သက်ဆိုင်နေပါတယ်။တိုင်းပြည်တိုးတက်ဖို့ငြိမ်းချမ်းရေးလိုအပ်ပါတယ်။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုကအပြန်အလှန်အမိပြုနေတာဖြစ်လို့ငြိမ်းချမ်းရေးမရှိရင်တိုင်းပြည်ဘလို့မှမဖွံ့ဖြိုးနိုင်ပါဘူး။မြန်မာနိုင်ငံမှာလည်းပြည်တွင်းစစ်တင်ငြိမ်းချမ်းပါမှ900ရာခိုင်နှုန်းရှိနေတဲ့တောင်သူတွေနဲ့ပြည်သူတွေရဲ့ဘဝငြိမ်းချမ်းမှာပါ။ဒါကြောင့်တောင်သူတွေနဲ့ပြည်သူတွေရဲ့အတွက်ငြိမ်းချမ်းရေးကပထမ၊ငြိမ်းချမ်းရေးကဒုတိယ၊ငြိမ်းချမ်းရေးကတတိယဖြစ်နေပါတယ်။တောင်သူတွေရဲ့ဘဝတွေငြိမ်းချမ်းဖို့အတွက်ဆောင်ရွက်တင်နာတွေနဲ့ပတ်သက်ပြီးတောင်သူလယ်သမားအကျိုးဆောင်ကွန်ရက်မှာအတွင်းရေးမှူးကိုစော်ရန်ကအခုလိုထပ်မံပြောဆိုပါတယ်
။ဘုကာလာက27ပင်လုံးညီလာခံရင်းကနေပြီးတော့ဆက်မှန်တဲ့ဒီမိုစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ဖို့ကြိုးပမ်းနေတဲ့ကာလဖြစ်တဲ့အတွက်အဲဒီမှာလည်းတောင်သူတွေဘဝတွေဖွံ့ဖြိုးတိုးတက်ဖို့ငြိမ်းချမ်းဖို့အတွက်အရေးကြီးတဲ့အခြေခံမူဖြစ်ထည့်သွင်းရမှာဖြစ်ပါတယ်။ဥပမာဒီနယ်တိုင်းမှာတိုင်းသားတွေလည်းရှိတဲ့အခါကျတော့တိုင်းသားရဲ့ဒလီထုံးစံနဲ့ညီတဲ့အခြေခံမူကြီးထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်။နံပါတ်1ကတော့တိုင်းသားရဲ့ဒလီထုံးစံနဲ့ညီတဲ့နေရာမူဝါဒတွေအပြင်ကိုပြောင်းသူတဝန်းလုံးဖွံ့ဖြိုးတိုးတက်နိုင်လောက်တဲ့အခြေခံမူကြီးလည်းပါမှာဖြစ်ပါတယ်။တတိယအချက်ဒီနေ့ကတော့လယ်သမားတို့ကိုယ်တိုင်သူတို့ဘဝကိုသူတို့ကိုယ်တိုင်ညှင့်တင်နိုင်ဖို့အတွက်တောင်လယ်သမားတွေနဲ့ပတ်သက်တဲ့ဥပဒေတွေ၊မျိုးဝေတွေရေးဆွဲတဲ့အခါမှာတောင်လယ်သမားတွေကိုယ်တိုင်နဲ့သူတို့ယုံကြည်တဲ့ပညာရှင်တွေပါဝင်ရေးဆွဲနိုင်တော့တဲ့အခြေခံတွေကို27ရာစုပင်လုံးညီလာခံမူဝါဒတွေထဲမှာထည့်သွင်းရမှာဖြစ်ပါတယ်ခင်ဗျ။
တိုင်းပြည်ထဲမှာအပြည့်အခက်တွေဖြစ်နေမဲ့ဆိုရင်ဘလို့မှအဆင်မပြေနိုင်ပါဘူး။ပြည်သူထဲမှာ80ရာခိုင်နှုန်းကျော်ပါဝင်နေတဲ့တောင်သူတွေရဲ့လူနေမှုဘဝတွေအားလုံးဟာဖျို့ဖျဲဖြစ်နေမှာပါ။စစ်ဖြစ်ပြီးဆိုတာနဲ့စိုက်ခင်းတွေနဲ့နေရက်တွေကိုစွန့်ခွာဆစ်ဆောင်နေရတာတွေကြောင့်စိုက်ပျိုးရေးတွေပြက်ပညာရေးတွေပြက်ကျမ်းမာရေးချုံရင်မှုတွေနဲ့သူတို့ဘဝဖွံ့ဖြိုးဖို့ဆိုတာလမ်းစပျောက်တယ်လို့ဖြစ်ရတာပါ။ဒ 大家人家一下当都路路对没什么撇路二八的。大家嘞香槟的槟榔没有买金巴的比方说你看那嘛。南安的大名安报告都按三书记下大英大国在来的呢人家一直搞外嘛当都的五个大家顺利开那哈。可能是要按农心里的当都的一对人家一给上下来一般你的书里一讲定价了也罢了。耶稣的马来西亚这么可以没有对吧。